အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့ G7 CY အင်အားကြီး9နိုင်ငံအနေနဲ့အစ္စရေးဟာမတ်စပေါ်ပုံရိပ်တည်ချက်ထုတ်ပြန်လိုက်တယ်လို့ပြောလိုက်ပါတယ်။နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကန်နဲ့စီးပွားအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကထိပ်တန်းစံတမန်တွေအစ္စရေးနဲ့ဟာမတ်စစ်ပွဲအပေါ်ရိပ်တည်ချက်သဘောထားပြက်ကိုဒီနေ့မှပဲတင်ကြီးတင်ညွတ်ထဲထုတ်ပြန်လိုက်တာပါ။ဟာမတ်စပေါ်ပြစ်တင်ရှုံချပြီးအစ္စရေးအခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံခဲ့ကြကဂါဇာဒေသကရပ်သားတွေအတွက်အကူအညီတွေအများဆုံးပေးနိုင်အောင်ယာယီပစ်ခတ်ရဆဲဖို့လဲတိုက်တွန်းခဲ့ကြတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဝန်ကြီးဘလင်ကန်အနေနဲ့ပြောသွားတာကတော့ပါလက်စတိုင်းရပ်သားတွေကိုကာကွယ်ဖို့လူသားချင်းစာနာမှုအကူအညီတွေပုံမှန်ပေးပို့မှုတွေအချိန်မြင့်နိုင်ဖို့နဲ့အမေရိကန်တွေနဲ့တခြားနိုင်ငံသားတွေထွက်ခွာခွင့်ရဖို့တစ်စကံတွေလွမြောက်ရေးရည်မှန်းချက်တွေအတွက်လူသားချင်းစာနာမှုနဲ့ယာယီပစ်ခတ်ရဆဲကအထောက်အကူဖြစ်စေလိမ့်မယ်လို့အားလုံးကသဘောတူထားကြကြောင်းဝန်ကြီးဘလင်ကန်ကဂျပန်နိုင်ငံတိုကျိုမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။နှစ်ရက်ကြာအထူးG7 CWP ထုတ်ပြန်ချက်မှာအစ္စရေးပေါ်ဟာမတ်စတိုက်ခိုက်မှုနဲ့ပတ်သက်လို့အပြင်းထန်ရှုတ်ချခဲ့ကြပြီးဝိုင်းရံပိတ်ဆို့ထားရတဲ့ဂါဇာဒေသမှာပါလက်စတိုင်းရဲသားတွေကိုကူညီနေအောင်အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာကိုလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။